အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်နေသူတွေကိုဒီမက္ကစကန်နဲ့ဇက်နဲ့ကတ်နေတဲ့အမေရိကန်အနောက်တောင်ပိုင်းကနေရောက်လာသူတွေအစမတန်များလာနေတဲ့ကိစ္စကိုအမေရိကန်ထိပ်တန်းသံတမန်တွေနဲ့မက္ကစကိုသမ္မတတို့ပို့ထုတ်နေတဲ့ကတွေ့ဆုံပရက်ဆွေးနွေးခဲ့ကြပါတယ်။နိုင်ငံပြောင်းချေချဖို့တရားဝင်စ조사သူတွေရှော့ချနိုင်ရဲ့အတွက်အမေရိကန်ရဲ့သဘောတူညီမှုရရှိနိုင်ခဲ့တယ်လို့ဒီမက္ကစကိုဘက်ကပြောပါတယ်။အရေးကြီးတဲ့သဘောတူညီမှုဖြစ်တယ်လို့မက္ကစကိုသမ္မတလိုပက်စ်အော်ဘရာဒေါကလူမှုကွန်ရက်ပေါ်မှာရေးသားပေးမယ်လို့အသေးစိတ်ကိုတော့ဖော်ပြခြင်းမရှိပါဘူး။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မက္ကစကန်နိုင်ငံကိုတွားရောက်ပြီးတော့ဆွေးနွေးခဲ့တာဖြစ်ပါတယ်။တရားဝင်ဝင်ရောက်လာသူတွေလှည့်ဝင်နေတာကိုကန့်သတ်ဖို့သူ့ဘက်ကလိုလားတယ်လို့ဒီသမ္မတအော်ဘရာဒေါကပြောကြားခဲ့ပါတယ်။နေဆက်ရောက်လာနေသူအများစုဟာကျူးဘားနဲ့ဗင်နီဇွဲလားနိုင်ငံတွေကဖြစ်တာကြောင့်အဲ့ဒီနိုင်ငံတွေနဲ့အမေရိကန်ဆက်ဆံရေးတိုးတက်စေချင်တယ်လို့လည်းပြောကြားခဲ့ပါတယ်။အမေရိကန်နဲ့တရားမဝင်ဝင်ရောက်နေသူတွေစံချိန်တင်များနေတဲ့ကိစ္စကရှင်းနေကျင်းပါမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်အဓိကထောက်ပြဆွေးနွေးစရာဖြစ်နေတာမို့ဒီကိစ္စကိုအမေရိကန်အစိုးရတာဝန်ရှိသူတွေကဖြေရှင်းနိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်ရှင်။